မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်မလေးရှားနိုင်ငံကနေကယ်ဆယ်ရေးလေယာဉ်နဲ့နေရာပြန်ဖို့ကြံ့ကြာမှုတွေကြုံနေရတဲ့မြန်မာနိုင်ငံသားတရားကျော်ဒီကနေ့ပဲနေရာပြန်ခွင့်ရခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။မလေးရှားနိုင်ငံကထိလေးစခန်းကအကျဉ်းသား90လောက်ပါဝင်ကတ်ရောဂါကာလပိတ်မိနေတဲ့မြန်မာနိုင်ငံသားတရားကျော်ဟာစစ်တပ်ကအာဏာသိမ်းလိုက်တဲ့နေ့မှာပဲပြန်ဖို့စီစဉ်ထားပေမဲ့ခရီးစဉ်ပြတ်ခဲ့ပြီးတဲ့နောက်ဒီကနေ့မှပဲပြန်ခွင့်ရခဲ့တာဖြစ်ပါတယ်။ကိုဗစ်ကရောဂါကာလပိတ်မိနေတဲ့မလေးရှားထိန်းသိမ်းရေးစခန်းကအကျဉ်းသားတွေနဲ့တရားမဝင်နေထိုင်နေသူတွေကိုတစ်ပတ်သုံးကြိမ်ကယ်ဆယ်ရေးလေယာဉ်နဲ့နေရာပြန်ဖို့စီစဉ်ရမှာဒီကနေ့တရားကြော်ပြန်ခွင့်ရခဲ့တာလို့လည်းမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးဆန်းဝင်းကပြောပြပါတယ်
။ဖန်စီထိန်းသိမ်းခံထားတဲ့မြန်မာနိုင်ငံသား50ဦးခန့်ပါဝင်တယ်ပေါ့။အဲ50ဦးခန့်မှာအမျိုးသမီးစုစုပေါင်း22ယောက်ပါဝင်တယ်ပေါ့။ဒီနေ့3နိုင်ဒီနေ့ပြန်သားကြတယ်ပေါ့။ဒီလူတွေအားပြီးခဲ့တဲ့ရက်ကဆိုရှင်ဒီအပတ်စင်ပေါ်လေဒီလားစာပြီးတုံးချင်အံပန်းမှုအစီအစဉ်ရှိတော့လေဒီတရနေ့မှာကျွန်တော်တို့အကြောင်းမျိုးကြောင့်လေကြောင်းဆက်ပြည့်ရှိပြီးတပြားရတဲ့ဒီအကျဉ်းသားတွေပေါ့လေပထမဦးဆုံးစပြီးဒီကြံဝင်ရတယ်ပေါ့ဟုတ်တယ်ဆရာဒီနေ့အကျဉ်းသားတွေကတော့ဟိုတနေ့ကပြန်လို့မရတဲ့လူတွေပါတယ်ဒီဟိုတနေ့ကပြန်မဲ့ပါစင်ရီက15ရက်နေ့ကျမှတော့ပြန်လို့ရမယ်နောက်တစ်ပတ်တနင်္လာနေ့ကျမှဟုတ်တယ်အဲလူတမကြီးဒီဦးတန်ထွေးကြီးကောင်းဆောင်ကြီးတာယုံဖော်ဝင်နေတဲ့ immigration နေရာလေမော်ဒီလိုက်ပို့တယ်ပေါ့ဒီမြန်မာလူမှုကွန်မြူနတီမလေးရှားသူတို့တွေကိုအစားတော့အဝတ်အထည်တွေအကုန်လုံးပေါ့ဒီအသုံးဆောင်ပစ္စည်းတွေကိုအလှူဒါနပြုလုပ်ပါတယ်ပေါ့
တရားဝင်ကတရားမဝင်ပါမြန်မာနိုင်ငံသား9သိန်းခွဲလောက်ရှိနေတဲ့မလေးရှားနိုင်ငံမှာကိုဗစ်ကပ်ဘေးကာလအတွင်းမှာနေရာပြန်ဖို့အတွက်မြန်မာတန်ရုံးကိုစည်ရင်းပေးသွင်းထားတဲ့မြန်မာတွေတောင်းကနန်းနဲ့ရှိနေတာပါဒီကာလအတွင်းမှာကပ်ဘေးကြောင့်ကောအလုတ်ကန်အခက်အခဲတွေကြောင့်ကောတရားမဝင်တဲ့နည်းနဲ့နေရာပြန်ဖို့ကြိုးစားကြသူတွေလည်းဖမ်းဆီးခံရတာတွေရှိနေပါတယ်ကိုဗစ်ကပ်ဘေးကာလမှာမလေးရှားရောက်မြန်မာ20ရက်မနည်းဟာမိမိကိုမိမိအဆုံးစီရင်မှုတွေလည်းခက်ခဲစိတ်ဖြစ်လာတာရဲ့လူပွဲသားတွေကိုငွေပေးပြီးတရားမဝင်နည်းလမ်းတွေနဲ့နေရာပြန်ဖို့ကြိုးစားနေတာတွေကြောင့်မြန်မာအစိုးရကတရားမဝင်နေထိုင်နေသူတွေနေရာပြန်နိုင်ရေးကိုမလေးရှားအစိုးရနဲ့ညှိနှိုင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာပါ